အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်သီးတွေ့ဆုံမှုအစီအစဉ်လေးကြောင့်နှိဆက်သူတွေကိုကိုကာပီးသတင်းတွေကဖော်ပြနေပါတယ်။သမ္မတထရန့်ရဲ့ရှေ့လောက်ဥရောပခီးစဉ်အတွင်းတွေ့ဆုံဖြစ်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့မှာဇူလိုင်လ17ရက်နဲ့22ရက်နေ့တွင်မှကျင်းပမယ့်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အစည်းအဝေးမတိုင်ခင်မှာဖြစ်ဖြစ်နောက်နှစ်ရက်အကြာပြည်တင်ခီးစဉ်နောက်ပိုင်းဖြစ်ဖြစ်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။သမရအင်ဖြူရောကတော့မှတ်ချက်ပေးဖို့မနေ့နှောင်းပိုင်းအထိညှင်းဆန်ခဲ့ပြီးအမေရိကန်မျိုးသားလုံခြုံရေးကောင်စီကလည်း VOA ရဲ့မေးမြန်းချက်ကိုတစုံတရာတုံ့ပြန်တာမျိုးမရှိခဲ့ပါဘူး။ထိပ်သီးတွေ့ဆုံမဲ့သတင်းနဲ့ပတ်သက်လို့ရုရှားသမရရဲ့ပြောခွင့်ရသူဒမစ်ထရီပက်စကော့ကလည်းဒီနေ့တယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲအတွက်မှတ်ချက်ပေးဖို့ညှင်းဆန်ခဲ့ပေမဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ရှေ့သတင်းပတ်ထဲရုရှားကိုလာရောက်ပြီးကြိုတင်ပြင်ဆင်ဖို့ဆွေးနွေးလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။တွေ့ဆုံမဲ့နေရာကိုတရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့လည်းနေတိုးထိပ်သည့်အစည်းအဝေးပွဲနောက်ပိုင်းဥရောပနိုင်ငံကမြို့တော်တစ်ခုခုမှာဖြစ်နိုင်ကြောင်းပြည်ပသတင်းအေဂျင်စီအတော်များများကဖော်ပြနေကြပါတယ်။ဩစတြီးယားနိုင်ငံဗီယန်နာမြို့မှာတွေ့ဆုံဖို့လားလာရှိကြောင်းလည်းသတင်းတချို့ကဖော်ပြပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတကမ္ဘာအလယ်မှာပြန်လည်ဝင်ဆန့်စည်းလိုကြောင်းပြောဆိုထားတာပါ။ဒီလဇန်ပိုင်းကနေဒါနိုင်ငံခွီဘက်မှာညီလာခံကျင်းပခဲ့တဲ့စစ်မှုထိပ်သည့်ခုနှစ်နိုင်ငံမှာရုရှားနိုင်ငံကိုပြန်လည်လက်ခံမှုနဲ့သမ္မတထရန့်ကတိုက်တွန်းခဲ့ပါတယ်။ယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားဒေသကိုရုရှားဘက်အဖြစ်2014ခုနှစ်မှာသွတ်သွင်းခဲ့ပြီးတဲ့နောက်မှာပဲရုရှားကို G7 အဖွဲ့ဝင်အဖြစ်ကနေထုတ်ပယ်ခဲ့တာပါ။